ကချင်ပြည်နယ်ဖားကန့်ဒေသကကြောက်စိမ့်တူဖို့တဲ့လုပ်ကွက်တစ်ခုမှာမြေပြိုကျတဲ့အတွက်အဲ့ဒီမှာရေမစေးကြောက်ရှာဖွေနေသူတော်တော်များများသေဆုံးဒဏ်ရာရခဲ့ကြပါတယ်။မိုးညင်းဖားကန့်ခရိုင်လုံခင်းအုပ်စုစံခါကျေးရွာနာကကြောက်စိမ့်လုပ်ကွက်မှာဒီကနေ့နေ့လယ်2နာရီလောက်ကကြောက်စိမ့်တူဖို့နေတဲ့ကပယံပြိုကျခဲ့တာကြောင့်လူတော်တော်များများပိတ်မိနေစေဖြစ်ပြီးတော့ဒဏ်ရာရသူတချို့ကိုလုံခင်းစေယုံကိုပို့ဆောင်ကုသပေးနေရပါတယ်။အခြေအနေအသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ကချင်ပြည်နယ်မုံကျင်းခရိုင်ဖားကန့်မြို့နယ်ထဲမှာမြေစာပုံပြိုကျတာကဘာပြိုတာတွေကြောင့်လူသေဆုံးမှုတွေကမကြာခဏဆိုသလိုဖြစ်နေတာပါဇူလိုင်လ14ရက်နေ့မိုးလဲ2နာရီကျော်အချိန်ကကဘာပြိုမှုတွေအတွင်းလူသေဆုံးမှုတွေဒဏ်ရာရမှုတွေအများအပြားရှိခဲ့တယ်ဆိုပြီးဒေသခံလည်းဖြစ်အလို့သတင်းတော်လည်းဖြစ်တဲ့ကိုဇော်မိုးထက်ကပြောပြပါတယ
်ကုမ္ပဏီတွေကဒီမိုးကင်းလဲတော့ဘိုင်းနေခွဲတာပေါ့အဲ့ဒီခွဲတဲ့အခါကျတော့အဲ့ဒီကတပ်ရန်နေရသူကကိုပိုင်ဝေးချင်းကြောင့်တော့ပြောမယ်ဆိုလို့ရှင်အဲ့နေတာပေါ့နော
်အ
ဲ့နေတော့မိုးကလည်းရွာထားတဲ့အခါကျတော့ဒီအစူတက်နေဆိုတော့အဲ့လိုပြူတာ
ပြ
ူတဲ့အခါကျတော့အဲ့ဒီကမ်းပါးရဲ့အောက်ခြေမှာတူးနေတဲ့အောက်ခြေတိုက်နေတဲ့ဟာတွေရှိတယ်ကမ်းပါးပေါ်ကနေတူးတဲ့ဟာတွေရှိတယ်ပြူတဲ့နောက်ကအပေါ်ကနေပါသွားတဲ့လူကတစ်ဖွဲ့ပေါ့နော်တောင်အခြေမှာကမ်းပါးအခြေမှာတိုက်နေတဲ့လူတွေကတစ်ဖွဲ့ဆိုတော့ဟိုတစ်ဖွဲ့လို့ဖြစ်သွားတဲ့အခါကျတော့ဟိုကျွန်တော်ထင်ပါတယ်မျက်မြင်ရင်းအားရှိတဲ့ဆရာတော့သိပါပေါ့နော်ဘောတော့ဟိုဈေးတယ်တရားအစတောင်ပါသွားတယ်ပြောတာဟုတ်တရားရတဲ့လူတွေလည်းများတယ်လောလောဆယ်အလောင်းကတော့15လောင်းတော့ဟိုကဒီပေါ်ပို့လို့ရသွားပြီပေါ့နော်။တရားရတဲ့လူတွေလည်းတချို့ကြလည်းဟိုအသက်မွမှုပဲကျန်တာမျိုးလိုပေါ့
။2018ခုနှစ်အတွင်းဖားကန့်ကြောက်စိမ့်တွင်းနေမှာမြေပြိုမှုကဘာပြိုမှု17ကြိမ်ဖြစ်ပွားခဲ့ပြီးလူပေါင်း88ဦးသေဆုံးခဲ့တယ်လို့ဒဏ်ရာရသူ18ယောက်ရှိခဲ့တယ်လို့လည်းကိုဇော်မိုးထက်ကဆိုပါတယ်။အခုသေဆုံးဒဏ်ရာရမှုတွေနဲ့ပတ်သက်လို့အတည်ပြုနိုင်ဖို့အောက်ချုပ်ရေးမှုကိုဆက်သွယ်ဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မွန်ကြီးခရိုင်ကရဲစခန်းတွေကိုမေးမြန်းခဲ့ပေမဲ့အသေးအပြောက်သတင်းတွေကတော့မှန်ကန်ကြောင်းပြောပြခဲ့ပါဗါတယ်။အသေးစိတ်ကိုတော့ပြောမပြနိုင်သေးဘူးလို့ဆိုပါတယ်။ကချင်ပြည်နယ်မှာကြောက်စိမ့်တူဖို့တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်မြေစာပုံတွေပြိုကျမှုတွေကြောင့်ဖားကန့်ဒေသမှာလူသေဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတရံမှာယာနဲ့ချီကြောက်ဆုံးမှုတွေရှိသလိုတခါတရံမှာတော့ဓာစင်နဲ့ချီကြောက်ဆုံးသေဆုံးနေကြတာတွေလည်းဖြစ်ခဲ့တာပါ။ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်စိမ့်တူဖို့မှုကြောင့်ဖြစ်လာတဲ့လူအပ်ပောင်းများစွာဆုံးရှုံးရမှုတွေအပါအဝင်သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်လို့စစ်တော်ကစုံစမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေလည်းရှိခဲ့တာပါ။အဲ့ဒီဒေသကစီးကပ်မဲ့ကြောက်စိမ့်တူဖို့မှုတွေကိုပြည်နယ်အစိုးရအနေနဲ့ကတော့ထိန်းချုပ်ဖို့ခက်တာကြောင့်ပြည်ထောင်စုအစိုးရကဆက်လက်လှုပ်ဆောင်မှရမယ်ဆိုပြီးဖားကန့်ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကတော့ VOA ကဆက်သွယ်မေးမြန်းစင်မှပြောပြခဲ့ပါတယ်။အစိုးရအဆက်ဆက်စည်းကမ်းမဲ့ကြောက်စိမ့်တူဖို့မှုတွေကိုအစိုးရတဲ့အနေနဲ့စည်းကမ်းတင်းကြပ်မှုမလုပ်နိုင်ခင်မှာခိတ္တဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်သဘောပတ်ဝန်းကျင်ရေလှုပ်ရှားနေတဲ့အဖွဲ့တွေကတောင်းဆိုထားပါတယ်။အခုလိုမျိုးမိုးရင်းကာလမှာကြောက်ရှာဖွေသူတွေအတွက်အန္တရာယ်တွေများနေပေမဲ့ကြောက်ရှာဖွေသူတွေကတော့မိုးရင်းကာလမှာကြောက်ရှာဖို့အတွက်ပိုပြီးလွယ်ကူတယ်ဆိုပြီးရေမစေးကြောက်ရှာဖွေသူတွေကပိုများလာပါတယ်ရှင်။